ပဲရစ်မြို့ကအပတ်စဉ်တုန်းရှာလီအက်ဒိုမဂ္ဂဇင်းတိုက်ကိုဗိုလ်ထူးလေးကဝင်ရောက်စီးနှင်းပြီးတော့လူများပြားလှုပ်ကြံတက်ပြတ်သွားခဲ့ရမှာအဓိကပါဝင်သူတွေလို့တန်တရားရှိသူနှစ်ယောက်ကိုပင်တိရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတဲ့အချိန်မှာတီးဆုံသွားခဲ့ရသူတွေကိုဂုံပြုတဲ့အနေနဲ့ကြာသာရင်းနဲ့ညပိုင်းကပဲရစ်မြို့အီဖယ်မြို့စင်ကြီးမှာထွန်းထားတဲ့မိတွေကိုမှိန်ပစ်ခဲ့ပါတယ်ပင်တစ်လုံချုံရေးတပ်ဖွဲ့ဝင်8,000ကျော်ကတနတ်သမားတွေလို့တန်တရားရှိသူပင်တစ်နိုင်ငံဘွားကွာချီညီအကိုနှစ်ယောက်ကိုလိုက်လံရှာဖွေနေကြပါတယ်တနတ်သမားနှစ်ယောက်ဟာအသက်34နှစ်အရွယ်ဆာအီနဲ့အသက်32နှစ်အရွယ်သူ့ရဲ့ညီဖြစ်သူရှာရီဖ်ကောက်ချီတို့ကိုဗိုလ်ထူးနေကရှာလီအက်ဒိုအပတ်စဉ်ဂျန်နေတိုက်ကိုဝင်ရောက်စီးနှင်းပစ်ခတ်ခဲ့ပြီးတော့လူပေါင်း12ဦးကိုတပ်ဖြတ်ခဲ့မှုနဲ့ရဲတပ်ဖွဲ့ကအလို့ရှိနေတာဖြစ်ပါတယ်ဂျာတာဘရင်းလေးကရီယမ်မြို့ရဲ့အနောက်ဖက်မိုင်90အကွာခန့်အကွာမှာရှိတဲ့ဗိုင်ရီကိုတိုင်ရက်မှာရှာဖွေစစ်ဆေးမှုတွေပြုလုပ်နေပါတယ်အတီးပြုလုပ်မရသေးတဲ့သတင်းတွေအရတန်တရားဖြစ်ခံထားရသူညီကိုနှစ်ယောက်ဟာပြည်တိနိုင်ငံမြောက်ပိုင်းကဝန်ဆောင်မှုပေးတဲ့ဌာနတစ်ခုကိုဝင်ရောက်ပြီးတော့လူရဲသွားခဲ့တယ်လို့ဆိုပါတယ်သူတို့နှစ်ယောက်ရဲ့လက်ထက်မှာလက်နက်တွေရှိပြီးတော့အန္တရာယ်ရှိကြသူတွေဖြစ်တယ်လို့ပြည်တိအာဏာပိုင်တွေကပြောထားပါတယ်ဗိုလ်ထူးတွေမှာဖြစ်ပွားတဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ6ယောက်ကိုဖမ်းဆီးထားကြောင်းသူတို့တွေဟာတန်လျာရှိသူတွေနဲ့နီးစပ်ပတ်သက်သူတွေဖြစ်တယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ